မြန်မာနိုင်ငံမှာဒီနေ့တောက်ကြာနေညာနောက်ဆုံးထုတ်ပြန်ချက်အရကိုဗစ်ပိုးတွေ့သူသက်1462ဦးဖြင့်စံချိန်သစ်တင်လိုက်ပြီးစုစုပေါင်းပိုးတွေ့သူ23906ဦးရှိလာကသေဆုံးသူသက်လည်း32ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ566ဦးထိရှိလာနေပါတယ်။အရင်ပိုးတွေ့သူအမြင့်ဆုံးထုတ်ပြန်ခဲ့တာကဗိုလ်ထူးနေ့ညဘက်ဖြစ်ပြီး1400ဦးရှိခဲ့ကသေဆုံးသူကလည်း39ဦးထိစံချိန်တင်ခဲ့ရကနေမနေ့ကြတာပရိကတော့ပိုးတွေ့သူသက်1012ဦးနဲ့သေဆုံးသူ25ဦးဖြစ်နည်းနည်းပြန်ချပြီးကမှအခုဒီနေ့နည်းနည်းပြန်တက်လာတာပါ။ဒါကြောင့်ဒီတစ်ပတ်အတွင်းပိုးတွေ့သူ graph မြင်နည်းနည်းစတန်းလာပေမဲ့နောက်တစ်ပတ်အနည်းဆုံးဆက်ဆောင်ကြည့်ဖို့လိုမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကဆိုပြီးဒီနေ့ထူကြတာတစ်ခုကိုပါအခုလိုဆက်ပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ case တွေလဲတာဒီနေ့ကတော့ graph ရတော့ကျွန်တော်တို့နည်းနည်းတန်းလာပြီပေါ့နော်ဒါပေမဲ့တစ်ပတ်လောက်တော့ဆက်ပြီးစောင့်ကြည့်အောင်ပေါ့ကြာရင်ထူကြတာတော့ကျွန်တော်တို့ weaver ကြီးသိအောင်ပဲကာပေါ့နော်စံပြူဆီယာမှာ2ရောက်ပေါ့ခဏလေးတော့ကျွန်တော်ဒီနေ့ positive ဖြစ်လာရှိပေါ့နော်အဲ့ဒီနေရာကူးဆက်လဲဆိုတာပြီးဖို့အတွက်တော့ကျွန်တော်တို့က medical audit ပေါ့နော်ဒီဟာလေးလုပ်ငန်းလေးကျွန်တော်တို့ဆောင်ရွက်နေပါတယ်
တကယ်တော့မြန်မာနိုင်ငံမှာအမြင်စစ်နိုင်တဲ့နည်းနဲ့မချခင်ရပိုင်းတွင်လူပိုများများစစ်လာနိုင်ပြီးအခုဒီနေ့မှာလူပေါင်း 15,300 ဦးထိစစ်ခဲ့တာမို့မနေ့ကထက်3000ကျော်နဲ့တနေ့ကထက်3000နီးပါးပိုစစ်ကအရင်အပတ်တွေကထက်ဆိုရင်3ဆလောက်ပိုစစ်တာကနေအခုလိုအနည်းငယ်ပဲတက်လာသေးတာပါတစ်ချိန်တည်းမှာဆေးရုံဆင်းနိုင်သူကလည်းဒီနေ့382ဦးထိမြင့်တက်လာတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6938ဦးဖြစ်စုစုပေါင်းပိုးတွေ့သူရဲ့30ရာခိုင်နှုန်းနီးပါးအထိရှိလာနေပါပြီ။ဒါပေမဲ့နောက်ပိုင်းမှာပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးဆေးရုံဝန်ထမ်းအကန့်အသတ်ကြောင့်ရက်ရွာအတွင်းတည်သက်နေရာတွေနဲ့တင့်တော်တဲ့အိမ်တွေမှာပါပိုးတွေ့သူတွေထားနိုင်ဖို့စစင်းစားနေပြီလို့ဒေါက်တာတန်းနိုင်စိုးကဆက်ပြောပါတယ်
။နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်တို့ကဥတည်တာပေါ့နော်။ community based isolation center ပေါ့ဆရာကျွန်တော် CIC လို့ပုံစံမျိုးနဲ့ဖြစ်သွားနိုင်တယ်။နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်။ခြေနေကောင်းတဲ့လူတွေကဒီအိမ်နေထားလူနာရဲ့အတက်ရွယ်ယောဂနေထားတွန်းနေဆက်လက်ပြီးကူးဆက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်။ referral တွားလို့ရမယ့်အခြေအနေ။ဒီဟာကိုစုံစမ်းပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်။တကယ်တော့ကိုဗစ်ကူးစက်မှုများလာတဲ့မြန်မာနိုင်ငံမှာစစ်ဆေးမှုတွေလည်းတိုးလှုပ်လာတာကြောင့်အခုချိန်ထိလူစုစုပေါင်း 38,240 ဦးအဖြစ်၄သိန်းနီးပါးအထိစစ်ဆေးလာနိုင်ပေမဲ့တခြားနိုင်ငံတွေမှာလို့လူထုကြားအကြီးအကျယ်စစ်ဆေးတာတော့မလုပ်နိုင်သေးပါဘူးခင်ဗျာ